ဘရာဇီးလ်နိုင်ငံမှာကစားနေတဲ့ဒီကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာအင်္ဂါနေ့တုန်းကအုပ်စုစီနဲ့ဒီနောက်ဆုံးပွဲစဉ်တွေကန်ခဲ့ပါတယ်။အီတလီနဲ့ယူရဂွိုင်းပွဲမှာဒီယူရဂွိုင်းအသင်းကအီတလီအသင်းကိုတကောဂိုးမရှိနဲ့နိုင်သွားတဲ့အတွက်ရှုံးထွက်အဆင့်ကိုတက်သွားပါတယ်။ကမ္ဘာဖလားချန်ပီယံ၄ချိန်ဖြစ်ပွားတဲ့အီတလီကတော့အုပ်စုအဆင့်မှာနဲ့ထွက်သွားရပြီဖြစ်ပါတယ်။ယူရဂွိုင်းအသင်းကဒီဒီယေဂိုဂေါ်ဒင်က82မိနစ်ကြာမှသွင်းနိုင်ခဲ့တာပါ။ဒီပွဲမှာလူးဝစ်ဆွာရက်စ်ကအီတလီအသင်းကဂျော်ဂျီယိုကလီနီရဲ့ပခုံးကိုကိုက်လိုက်တဲ့ပုံမျိုးတွေ့ခဲ့ရပါတယ်။ကလီနီကလည်းသူ့ရဲ့ပခုံးကိုပြပြီးတော့ဒိုင်းကိုတိုင်ခဲ့ပေမဲ့ဒိုင်းကဖြစ်ခဲ့တဲ့အချိန်မှာမမြင်လိုက်တဲ့အတွက်အေးမယူခဲ့ပါဘူး။တကယ်သာလူးဝစ်ဆွာရက်စ်ကကိုက်ခဲ့တယ်ဆိုရင်တော့ဒါဟာ3ချိန်မြောက်ကိုက်မှုဖြစ်ပြီးတော့ FIFA အုပ်ချုပ်ရေးအဖွဲ့ကအေးယူမယ်ဆိုရင်ပွဲပေါင်း24ပွဲဒါမှမဟုတ်ရင်2နှစ်ဘောလုံးကန်ကွင်းတားမြစ်ခံရမှာဖြစ်ပါတယ်။အီတလီအသင်းထွက်သွားရတဲ့အတွက်အီတလီအသင်းနေပြစီစာဘရန်ဒယ်လီနဲ့အီတလီဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂျန်ကာလိုအဘာတီရိုကတော့ရာထူးတွေတာဝန်တွေကနေနှုတ်ထွက်တဲ့အကြောင်းကြေညာခဲ့ပါတယ်။တခါနောက်အုပ်စုဒီတဲကအင်္ဂလန်နဲ့ကော့စတာရီကာတို့ပွဲမှာတော့ဂိုးမရှိသေးသေးကြပြီးတော့ကော့စတာရီကာကအုပ်စုဒီရဲ့အုပ်စုဘုံအဖြစ်နဲ့ရှုံးထွက်အဆင့်ကိုတက်သွားပါတယ်။တခါအုပ်စုစီကကိုလံဘီယာနဲ့ဂျပန်ပွဲမှာကိုလံဘီယာက၄ဂိုးတဂိုးနဲ့နိုင်ပါတယ်။ Greece နဲ့ Ivory Coast မှာတော့ Greece က၂ဂိုးတဂိုးနဲ့နိုင်ပါတယ်။ဒါကြောင့်အုပ်စုစီမှာကိုလံဘီယာကအုပ်စုဘုံအဖြစ်နဲ့ရှုံးထွက်အဆင့်ကိုတက်သွားသလို Greece ကလည်းရှုံးထွက်အဆင့်ကိုပထမဆုံးအကြိမ်တက်သွားပါရှင်။